ဥရောပတိုက်မှာအကျွေးပြဿနာနဲ့နဗန်းလုံးနေရပြီးတော့ဒေသတစ်ခုလုံးကိုခြိမ်းခြောက်နေတာနဲ့အမျှတရုတ်နိုင်ငံအနေနဲ့လည်းစစ်ပွားရေးတိုးတက်မှုနှေးကွေးနေတာရပ်တန့်သွားအောင်စူးစမ်းနေရတဲ့အချိန်မှာကမ္ဘာပေါ်ကသတင်းကောင်းကြီးပိုင်းကိုလွှမ်းမိုးထားတာကတော့အမေရိကန်သမ္မတရဲ့ရွေးကောက်ပွဲပဲဖြစ်ပါတယ်။ဒီအချိန်မှာအမေရိကန်နိုင်ငံသားတွေကနေသူတို့ရဲ့ခေါင်းဆောင်အဖြစ်ဘသူ့ကိုရွေးချယ်မှလဲဆိုတာကိုကြံတဲ့နိုင်ငံသားတွေကလည်းသိကျင်နေကြတာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာကမ္ဘာလုံးဆိုင်ရာစီးပွားရေးဟာလည်းအရေးပါတဲ့ကိစ္စရပ်တစ်ခုဖြစ်ပါဝင်နေတဲ့အကြောင်းကို VOA သတင်းတောင် Mail Asiga ဆောင်းပါးပေးပို့ထားပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ဆက်ပေးထားပါတယ်ရှင်။
ဒီမနက်6ရက်နေ့အမေရိကန်သမ္မတရွေးကောက်ပွဲမှာဘယ်သူဘယ်အနိုင်ရသည်ဖြစ်ပါစေကမ္ဘာအကြီးဆုံးစီးပွားရေးကိုထိန်းချုပ်မောင်းနှင်မှုနဲ့တူကမ္ဘာလုံးဆိုင်ရာစီးပွားရေးကိုပုံဖော်နိုင်စွမ်းရှိလာမှာဖြစ်ပါတယ်ရွေးကောက်ပွဲအကျိုးကောက်ယူတဲ့လူထုသဘောထားစစ်တမ်းတွေသာမှတ်မယ်ဆိုရင်တော့2012ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုအဆုံးဖြတ်ပေးမှာကတော့အကျိအနယ်ဖြစ်နေတဲ့လက်တဆုပ်စာပြည်နယ်တွေကအခရာကြတဲ့မဲအကြီးအတွက်အနေချင်းလောက်ပဲဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းအမေရိကန်ရွေးကောက်ပွဲဟာကမ္ဘာလုံးဆိုင်ရာတက်ရောက်မှုတွေရှိနေတာကြောင့်ပြည်တွင်းရွေးကောက်ပွဲတစ်ခုတက်တက်ထက်အများကြီးပိုတယ်လို့ဖြူးသုတေသနဌာနက Bruce Stokes ကပြောပါတယ်
။ Oh absolutely. The Americans get to vote in this election, but the world gets to deal with the consequences.
သိကိုသိကြပါတယ်။ဒီရွေးကောက်ပွဲမှာအမေရိကန်တွေမဲပေးကြတာဖြစ်ပေမဲ့အကျိုးဆက်တွေကိုတော့ကမ္ဘာကြီးကရင်ဆိုင်ကြရမှာပါ။
ပြည်တွင်းထုတ်ကုန်တိုင်မှု GDP ဟာတကမ္ဘာလုံးထုတ်ကုန်တန်မှုစုစုပေါင်းရဲ့၄ဘုံတစ်ဘုံလောက်ရှိနေတဲ့အမေရိကန်စီးပွားရေးလောက်တခြားဘယ်နိုင်ငံမှပိုကြီးမတဲ့စီးပွားရေးမရှိပါဘူးစီးပွားရေးပညာရှင်တွေကြားမှာပြောဆိုနေကြစကားတစ်ခုကတော့အမေရိကန်နှာစည်းတဲ့အခါကြံတဲ့တကမ္ဘာလုံးအေးမီတော့တယ်ဆိုတာပါဒက်စမွန်လက်ကမန်ဟာ American Enterprise Institute က Conservative ရိန်းနဲ့ Macro စီးပွားရေးပညာရှင်တူပါ
We saw that clearly in the 2008-2009 Great Economic Recession events that occurred in the United States banking system.
2008-2009 ခုနှစ်မှာစီးပွားရေးဆိုးရွားကျဆင်းမှုအကြီးအကျယ်ဖြစ်ခဲ့တဲ့အချိန်တုန်းကအမေရိကန်ပြည်ထောင်စုရဲ့ဘဏ်စနစ်မှာပြတ်ခဲ့တာတွေဟာတကမ္ဘာလုံးမှာပဲ့တင်ထဖြစ်ခဲ့ပါတယ်
။အာကောင်းတဲ့အမေရိကန်စီးပွားရေးဟာကမ္ဘာကြီးတည်ငြိမ်ရေးအတွက်အရေးပါတယ်ဆိုတာကိုတမန်တော်လောက်နှစ်ဦးစလုံးကသဘောတူတယ်ဆိုတာမဲဆွယ်စည်းရုံးပွဲတွေမှာပြောတာတွေရတွေ့ရပါတယ်။စီးပွားရေးကိုအားကောင်းအောင်လုပ်ဖို့အတွက်သူတို့မှအစီအစဉ်ရှိပါတယ်ဆိုတာကိုနှစ်ဦးစလုံးကအမေရိကန်လူထုကိုအာမခံပြောကြပါတယ်တရုတ်ကိုခတ်မှမှရင်ဆိုင်ပြီးတော့ဒန်ဒူဂျီဒူရှင်ပြိုင်လုတ်ကင်နိုင်တဲ့အခြေအနေကိုဖန်တီးမယ်ဆိုပြီး Republican သမ္မတလောင်း Mitt Romney ကပြောပါတယ
် On day 1 I will label China a currency manipulator which will allow me as president to be able to put in
ကျွန်တော်သမ္မတဖြစ်တဲ့ပထမနေ့မှာကိုပဲတရုတ်နိုင်ငံကိုငွေကြေးကဏ္ဍမှာကျူးကန်ချေလှယ်ကစားတဲ့နိုင်ငံအဖြစ်နာမည်တက်ကြီးညာမှာပါအဲဒီလိုလိုပဲချင်းအဖြစ်ကျွန်တော်တို့ရဲ့ကုန်ထုတ်လုပ်သူတွေအပေါ်မှာမမျှမတအခွင့်အရေးယူနေတယ်လို့ကျွန်တော်ယုံကြည်တဲ့အခွန်အတုပ်ပိုင်းဆိုင်ရာမှာလိုအပ်တဲ့ဆိုရင်သမ္မတအနေနဲ့ချမှတ်ဖို့အခွင့်အရေးရစေရမှာဖြစ်ပါတယ
်ဒုတိယကြိမ်ရွေးကောက်တင်မြှောက်ခံရဖို့အပြင်းထန်စ조사နေတဲ့သမ္မတဥပမာကတော့သူ့ရဲ့ခေါင်းဆောင်မှုအောက်မှာအမေရိကန်ကုန်သွယ်ရေးဟာတိတိတတတိုးတက်ခဲ့တယ်ဆိုတာကိုထောက်ပြပြောဆိုပါတယ်။ဒါအပြင်တံပိုးနှိမ်ထားတဲ့တရုတ်တို့ရဲ့ငွေကြေးဟာလေသူတမရဖြစ်ခဲ့ခြင်းကတည်းကဆိုရင်17ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့ဆိုပါတယ်။အာကောင်မုံတန်စီးပွားရေးတစ်ခုပြန်တည်ဆောက်နိုင်ဖို့အတွက်ကကုန်ထုတ်လို့ရေးလုပ်ငန်းတွေကိုအမေရိကန်ပြည်တော်စုတဲပြန်ရောက်လာအောင်လုပ်တာဖြစ်ပြီးတော့မစ္စတာရොမနီဟာဒီလုပ်ငန်းအတွက်တင့်တော်သူမဟုတ်ဘူးလို့မစ္စတာအိုဘားမားကပြောပါတယ်။
Keep in mind that Governor Romney invested in companies that were pioneers of outsourcing to China. Governor, you're the last.
ဒီနေ့ဦးချိုရီမူ Romney ဟာအမေရိကန်ကအလုပ်ကိုင်တွေကိုတရုတ်ပြည်ပြောင်းပို့ပြတဲ့နေရာမှာထိတ်တန်းကရှိနေတဲ့ကုမ္ပဏီတွေစီမှာယင်းနှမြုံနှံထားတယ်ဆိုတာသတိရကြပါ
။ဒါပေမဲ့လည်းတရုတ်နိုင်ငံကိစ္စကပိုကြီးမားတဲ့ဟန်ချန်ကြီးလှုပ်ဆောင်မှုတစ်ခုရဲ့တစ်စိတ်တစ်ပိုင်းပဲရှိပါသေးတယ်။ဥရောပတိုက်မှာအကျွေးပြဿနာနဲ့ရင်ဆိုင်နေရတာကအမေရိကန်ကုန်ပစ္စည်းတွေကိုဝယ်လိုအားလျော့သွားခဲ့တာပါ18နိုင်ငံရှိတဲ့ယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေမှာပြဿနာတွေပိုပြီးနှက်ဆိုင်လာတာကဒ ကမ္ဘာလုံးမှာတိုးတက်မှုနှုန်းကိုနောက်ထပ်နှေးကွေးစေနိုင်တယ်လို့ Desmond Lachman ကပြောပါတယ
် My expectation is that Europe being the largest trade partner of the United States is going to pose a real challenge
American ပြည်ထောင်စုရဲ့အကြီးအမားဆုံးကုန်သွယ်ပဲဖြစ်တဲ့ဥရောပတိုက်ဟာလာမယ့်နှစ်တွေမှာ American အတွက်တကယ်ဆင်ခေါ်မှုတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ခန့်မှန်းပါတယ
် American နိုင်ငံရဲ့နာတာရှည်နေတဲ့အလုလက်မဲ့နှုန်းမြင့်မားနေတာကိုဖြေရှင်းဖို့ရမှာ Romney ကပိုးပြီးစီးပွားရေးဆန်ဆန်ချဉ်ကပ်မဲ့ပုံရှိတယ်လို့လက်မှန်းကပြောပါတယ်ဒါပေမဲ့လည်းကမ္ဘာပေါ်ကနေရာအများအပြားမှာ Obama ပေါ်လူကြိုက်များနေတာကိုကြည့်ပြီး Romney သမရဖြစ်လာရင်အမေရိကန်ရဲ့ပုံရိပ်ကိုထိခိုက်နိုင်တယ်လို့ဖြူးသူတည်တနာအဖွဲ့က Bruce Stokes ကသုံးသပ်ပါတယ
် China very interesting I do think that given Romney's rhetoric there could be a short term hit
တရုတ်ကိစ္စကတိတ်ကိုစိတ်ဝင်စားစရာကောင်းပါတယ် Romney ကြီးကြဲပြောဆိုနေတာတွေကိုကြည့်ရင်တရုတ်ပြည်မှာအမေရိကန်ရဲ့ပုံရိပ်ကိုကာလတိုထိခိုက်လာနိုင်ကြတော့ရှိတယ်လို့ကျွန်တော်ထင်ပါတယ
်မကြာသေးခင်ကကြောက်ယူခဲ့တဲ့လေးလာချက်စစ်တမ်းတစ်ခုအရဆိုရင်မစ္စတာအိုဘားမားကိုဒုတိယသမ္မတတက်တန်းတွေအနောက်ဥရောပနိုင်ငံတွေကအပြတ်အသတ်ထောက်ခံတာကိုတွေ့ရပါတယ်။ပြင်သစ်မှာ62ရာခိုင်နှုန်း၊ဂျာမနီမှာ89ရာခိုင်နှုန်းနဲ့ဗြိတိန်မှာ83ရာခိုင်နှုန်းအသီးသီးထောက်ခံကြတာပါ။ဒါပေမဲ့လည်းဂရိနိုင်ငံမှာတော့သမ္မတအိုဘားမားပေါ်ထောက်ခံမှုကတိတ်ကိုနည်းလွန်ပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ပတ်သက်ပြီးသမ္မတအိုဘားမားရဲ့ကင်တွယ်လှုပ်ဆောင်ပုံတွေကိုဂရိနိုင်ငံမှာ22ရာခိုင်နှုန်းငါးပဲအတည်ပြုထောက်ခံကြပါတယ်။ယူကောက်ပွဲမှာဘသူပဲအနိုင်ရသည်ဖြစ်ပါစေရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကအများအပြားရှိနေတယ်လို့လက်မန်းကပြောပါတယ်အထူးသဖြင့်ကတော့သုံးစွဲငွေအကြီးအကျယ်ဖြတ်တောက်ရှော့ချရေးကိစ္စကိုနှစ်ချမ်းကွဲနေတဲ့ကွန်ကရစ်လွှတ်တော်ကဒီနှစ်ကုန်မှမှသဘောတူညီချက်မရနိုင်ရင်အခြေအနေမကောင်းပါဘူ
း If things go wrong in the United States that would certainly have huge global ramifications particularly right now is
အမေရိကန်ပြည်ထောင်စုမှာအခြေအနေတွေအလွယ်လွယ်အချော်ချော်ဖြစ်ပြီးဆိုရင်တကမ္ဘာလုံးမှာကြီးမားတဲ့ရက်ခတ်မှုတွေဖြစ်မှာကတော့အသေးချာပါပဲအထူးသဖြင့်တော့ကမ္ဘာကြီးရဲ့ကြံနေတဲ့နေရာတွေမှာအခြေအနေသင့်မကောင်းလာတဲ့အခုလိုအခြေမျိုးမှာရက်ခတ်ဖို့ပိုပြီးတည်ကြပါတယ်အမေရိကန်ပြည်ထောင်စုမှာအခြေအနေရင်းရိုင်တာမျိုးဟာအဖြစ်မခံနိုင်တဲ့ကိစ္စမျိုးပ
ါသူတို့ရဲ့သမ္မတအဖြစ်အမေရိကန်နိုင်ငံသားတွေကဘယ်သူကိုပဲရွေးချယ်သည်ဖြစ်ပါစေကမ္ဘာကြီးကတော့လိုက်လျောညီတွေဖြစ်အောင်ချိန်ညှိသွားမယ်ဆိုတာကိုတမိုင်းအစဉ်လာတွေကပြနေပါတယ်မည်သို့ပင်ဖြစ်ပါစေအမေရိကန်သမ္မတရွေးကောက်ပွဲရလဟာကမ္ဘာတဝန်းစီးပွားရေးနဲ့ပထဝီနိုင်ငံရေးဆိုင်ရာယက်တီချက်အမြင်သဘောထားတွေကိုလာမယ့်နှစ်တွေအတွင်းပုံဖော်သွားလိမ့်မယ်ဆိုတာကတော့ရှင်းနေပါတယ်လို့ကျွမ်းကျင်သူတွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပတ်စီးပွားရေးအစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ် VOA ကသတင်းပတ်စင်တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာအတန်နဲ့တာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ